မြန်မာနိုင်ငံရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ထွက်ပြေးကြရတယ်လို့ဆိုတဲ့ရိုဟင်ဂျာတွေကိုအင်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကလူသားချင်းစာနာတဲ့အနေနဲ့လက်ခံကူညီနေတဲ့အတွက်နိုင်ငံတကာကချီးကျူးထားပါတယ်ဒါပေမဲ့လည်းဆင်းရဲပြီးလူဦးရေထူထပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ကြီးမားလှတဲ့ဝန်ထုပ်ဝန်ပိုးကြီးကိုဘလောက်ကြာကြာထမ်းနိုင်မလဲဆိုတဲ့အပေါ်စိုးရိမ်တဲ့လူတွေလည်းထွက်ပေါ်လာနေတာပါဒီအကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးနန်းလောင်ကတင်ပြပေးထားပါတယ်ရှင်
မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကြောင့်ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာကြတဲ့ဒုက္ခသည်တွေကိုကူညီဖို့အတွက်လိုအပ်လာရင်ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေထမင်းတနတ်သာစားပြီးတော့ရိုဟင်ဂျာတွေကိုဝေမျှပေးမယ်လို့ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကလက်တော်ပြောဆိုခဲ့တာပါမြန်မာနိုင်ငံထဲကနေရိုဟင်ဂျာဒုက္ခသည်တွေအလုံးအင်းနဲ့ဝင်ရောက်လာတဲ့အပေါ်လမ်းပေးစီတဲ့မချာရူအစ္စလမ်ကတော့အကောင်မြင်ထားပါတယ်
။နာဘာလို့ဟုတ်ပဲခရာပါပဲနော်။ဒါကသူမွတ်စလမန်။အမတ်တို့လည်းခရာပါပဲနော်။အမတ်တွေကခွင့်ပြုကြပါနော်။
ရိုဟင်ဂျာတွေကိုကူညီတာအစိုးရဖြစ်မှာမဟုတ်ပါဘူး။သူတို့တွေကမွတ်စလင်တွေဖြစ်တဲ့အတွက်ကျွန်တော်တို့ကိုဒုက္ခပေးမှလည်းမဟုတ်ပါဘူး။အစိုးရကသူတို့ကိုနေစရာပေးမယ်။ဒီမှာလက်ခံထားခြင်းလေဆိုရင်မွတ်စလင်တွေအချင်းချင်းညီကိုလိုနေလို့ရပါတယ်။ဒါကပြဿနာမဟုတ်ပါဘူး။
ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရိုဟင်ဂျာမွတ်စလင်တွေအတွက်ယာယီဒုက္ခသည်စခန်းတွေထပ်ပြီးဆောက်လုပ်ဖို့နိုင်ငံတကာကလူမှုကူညီရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းလုပ်ကိုင်နေတယ်လို့ဝန်ကြီးချုပ်ဟာစီနာကပြောဆိုထားတာပါ။ဒါပေမဲ့လည်းဒါဟာယာယီကူညီတာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေကိုမြန်မာအစိုးရကငြိမ်းချမ်းစွာပြန်လာခွင့်ပြုရမယ်လို့လည်းဝန်ကြီးချုပ်ဟာစီနာကတောင်းဆိုထားပါတယ်။ကုလသမဂ္ဂရဲ့ခန့်မှန်းချက်အရဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာတဲ့ရိုဟင်ဂျာ၅သိန်းကျော်ကိုရှေ့ရှေ့အကူအညီပေးဖို့အတွက်ကိုတော့ဘင်္ဂလားဒေ့ရှ်လုပ်ငန်းရှင်ရိုဘီယိုအစ္စလမ်ပါလတ်တိုလိုဒေသခံတွေကဆိုရင်းနေကြပါတယ်
။အမေကီကိုတပါဖို့တသက်ဆောင်မိတ်ဆာဂျူကိုတပါဖို့အဲ့တကနိုစ်တိုင်းဆမဒန်ဘိုလာမနေဟိုင်လာဒီတိယကသာအမရ
သူတို့လုံနိုင်တာကတော့သူတို့ကိုယာယီကူညီပေးတာပါဒါကပြဿနာကိုရေရှင်းဖြေရှင်းနိုင်မှာတော့မဟုတ်ပါဘူးနောက်တစ်ချက်ကသူတို့ကိုဘလောက်ကြာကြာလက်ခံထားမှလဲကုစုဒုက္ခသည်၅သိန်းကျော်သူတို့နိုင်ငံနဲ့တရားမဝင်ရောက်လာပြီတချို့ကဒုက္ခသည်စခန်းထဲမှာနေပြီးတချို့ကလည်းဒီကရသားတွေနဲ့ရောပြီးနေပါတယ်ဆင်းအောင်ဆင်းရဲနဲ့ငပြက်လာရင်တရားမဝင်အလုပ်တွေသူတို့လုပ်လာနိုင်တယ်ဒီကိစ္စကိုစဉ်းစားဖို့လိုပါတယ်
ဒေသခံစီပွားရေးသမားတူဖြစ်တဲ့ဝါစင်အဖကာကလည်းဒုက္ခသည်တွေကြောင့်အလုပ်ကိုင်းတွေရှာပါလာမှာကိုစိုးရိမ်နေတာပ
ါ။ဘာပတ်တော့ဘယ်။ဒါတော့ जखम ဒီဘက်အစ်သက်ထက်ဘယ်တော့ခုနအမတဲ့တို့ညစ်ကစကမ်းနေဘင်္ဂလားဒေ့ရှ်။အဲကစကလုံးမတဲ့ခုနအမတာဘတ်ပါဆို
။ယူနိုက်တက်မှာကအလုပ်ကိုင်းကျွန်းနေပါတယ်။ဝန်ကြီးတွေဒီတိုင်းသာစက်ဝင်လာနေမယ်ဆိုရင်ရှိနေတဲ့အလုပ်ကိုင်းလေးတွေကိုခေါ်ဝေပေးရမယ်ဖြစ်လာပါလိမ့်မယ်။ဒုက္ခသည်အဖြစ်ရောက်လာလို့လည်းအလုပ်ကိုင်းတွေအသေးစံလိုရပါလိမ့်မယ်။ဒါကြောင့်လဲသူတို့တွေအနေနဲ့ရတဲ့ဈေးနဲ့ဝင်လို့ကြတော့မှာပါ။ဒါဆိုရင်တော့ပြဿနာတွေပုံများလာနိုင်ပါတယ်။ဒါပေမဲ့လည်းအသက်အန္တရာယ်ချင်းချောက်ခံရတဲ့အခြေအနေကြောင့်သူတို့ကိုလည်းကူညီရမှာပါ
။ဂျာကာတက္ကသိုလ်ကျောင်းသားတချို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံတွင်လုံခြုံရေးအတွက်စိုးရိမ်နေပြီးရိုဟင်ဂျာဒုက္ခသည်တွေကိုတန်တမာရင်းနှီးလန့်နဲ့အ мян ဆုံးပြန်ပို့နေစေချင်ကြပါတယ်။ရိုဟင်ဂျာမွတ်စလင်တွေထွက်ပြေးကြတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြင်းထန်တဲ့ဝေဖန်မှုတွေနဲ့ကြုံတွေ့နေရချိန်မှာပဲနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကရခိုင်ပဋိပက္ခကိုဖြည့်ရှင်းကင်ပွတ်သွားမယ်လုပ်ငန်းရှင်တွေကိုအောက်တိုဘာလ10ရက်နေ့ကပြည်သူကိုရှင်းလင်းပြောဆိုခဲ့ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြရတဲ့မြန်မာနိုင်ငံကလူတွေပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ညီနိုင်ဆောင်ရွက်နေပြီးပဋိပက္ခဖြစ်ခဲ့တဲ့ဒေသတွေကလူနည်းစုတိုင်းရင်းသားတွေကိုယ်ကွယ်ယုံကြည်မှုအရာလူနည်းစုဖြစ်နေကြသူတွေကိုမှုလအခြေအနေထက်ပိုပြီးကောင်းမွန်တဲ့အခြေအနေမျိုးပဋိပက္ခတွေရေရှည်ချုပ်ငင်သွားစေရို့အတွက်ပါဆောင်ရွက်သွားမယ်လို့လည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကတိပြုပြောဆိုသွားခဲ့ပါတယ်ရှင်